မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာတော့မြေမြုပ်မိုင်းနဲ့အန်ဒီရဲ့ပတ်သက်တဲ့အသိပညာပေးမှုတွေအားနည်းနေသေးပဲလို့တိုင်းရင်းသားအဖွဲ့တွေကပြောဆိုလိုက်ပါတယ်။ဒီအန်ဒီရဲ့ကင်းရှင်းဖို့ဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခက်ရက်စဲနိုင်ဖို့ဟာအရေးကြီးတယ်လို့အပြစ်ခက်ရက်စဲပြည့်တဲ့တိုင်အောင်ဒီမြေမြုပ်မိုင်းအန်ဒီရဲ့ကြောင့်ဒုက္ခတွေတွေအနေနဲ့အိမ်ပြန်နိုင်ဖို့အလံဝင်နေသေးရှိပါတယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မနက်တန်းချိုင်းဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်တိုင်းရင်းသားဒေသတစ်ခုဖြစ်တဲ့ကရင်ပြည်နယ်မှာဆိုရင်ပြီးခဲ့တဲ့နှစ်ကစလို့မြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရရှိမှုအရေအတွက်ရောကြလာတယ်လို့ကရင်လူ့ခွင့်ရေးအဖွဲ့ KHRG ကပြောဆိုပါတယ်ဒါပေမဲ့လည်းကရင်ပြည်နယ်တွင်မြမအစိုးရစစ်တပ်အပါအဝင်ကရင်လက်နက်ကိုင်အဖွဲ့စည်းတွေကထောင်ထားတဲ့မြေမြုံမိုင်းတွေနေရာနှက်မှာရှိနေပြီးဒီမြေမြုံမိုင်းတွေရှင်းလင်းရေးကိစ္စအခုချိန်ထိအကောင့်ထဲမပေါ်နိုင်သေးဘူးလို့ KHRG ရဲ့ကွင်စင်ညွှန်ကြားရေးမှူးဆော်လ်ဘတ်ကပြောဆိုပါတယ်
ဒါဆိုမှဆိုလို့ရှိရင်2013ကမြမြို့မှာကြောင်းတော့ထိခိုက်တရရတဲ့ပြည်သူလူထုကနည်းနည်းညော့လာတယ်။2012နဲ့2013နဲ့ရှင်းလာလို့ရှိပေါ့နော်။ဒါပေမဲ့ဒီအခု loss နဲ့2014ထဲမှာတော့ကျွန်တော်တို့ဒီမြမြို့မှာနဲ့ပတ်သက်ပြီးတော့ထိခိုက်တရရထားတဲ့ပြည်သူလူတွေဟိုတော့အချက်လက်ရထားတာတော့မရှိသေးဘူး။အခုလက်ရှိသေးပါနော်။အရင်တော့အချိန်နဲ့ဆက်လို့ရှိတော့ဟိုမြမြို့မှာနဲ့ပတ်သက်ပြီးတော့ဟို2013နဲ့2014ပေါ့နော်တော်တော်လေးကောင်းလာတယ်လို့တော့ထင်ရတယ်ဒါပေမဲ့အတင်ငယ်ကတော့ရှိနေတော့ပဲပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုအငယ်ကမြုပ်ထားတဲ့မြို့မိုင်းတို့တည်တည်ကြကြရှင်းလင်းမှုမလို့သေးရလေ
ဒီမြေမြုံမိုင်းတွေရှင်းလင်းဖို့ဆိုရင်တဖွဲ့ချင်းစီလှုပ်ဆောင်လို့မရပဲကိုထောင်ခဲ့တဲ့မိုင်းနေရာတွေကိုပြန်ရှာရှင်းလင်းဖို့အတွက်ကအဖွဲ့အားလုံးရဲ့ပူးပေါင်းလှုပ်ဆောင်မှုလိုအပ်ပြီးနိုင်ငံတကာရဲ့ကျွမ်းကျင်မှုနည်းပညာအကူအညီတွေလည်းလိုအပ်တယ်လို့ဆော်အယ်ဘတ်ကပြောပါတယ်။ပြီးခဲ့တဲ့2013ခုနှစ်နှစ်စာမိုင်းကတော့ကရင်လက်နက်ကိုင်အဖွဲ့တွေစုပေါင်းပြီးတော့မိုင်းရှင်းလင်းရေးအစီအစဉ်တွေကိုလှုပ်ဆောင်ခဲ့ကြပါတယ်။ဒါပေမဲ့မိုင်းရှင်းလင်းသူတွေမြေမြုံမိုင်းပေါက်ကွဲပြီးထိခိုက်ဒေဆုံးမှုတွေဖြစ်ခဲ့တဲ့အတွက်ဆက်လက်လှုံ့ဆော်နိုင်ခြင်းမရှိခဲ့ကြဘူးလို့ဆိုပါရယ်မြေမြုံမိုင်းနဲ့ပတ်သက်လို့နိုင်ငံတကာကထုတ်ပြန်တဲ့အစီရင်ခံစာတွေမှာတော့မြန်မာနိုင်ငံဟာမြေမြုံမိုင်းအသုံးပြုမှုမြန်မာစဲနိုင်ငံအဖြစ်သတ်မှတ်ခံထားရတာပါဒီမြေမြုံမိုင်းကိုအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြီးအသုံးပြုနေတာမဟုတ်ပဲဒေသခံလူထုကလည်းသူတို့ရဲရွာလုံခြုံရေးအတွက်အသုံးပြုနေကြတယ်လို့ KHRG ကပြောပါရယ်ဒါပေမဲ့ဒီကနေ့ဟာမြေမြုံမိုင်းနဲ့ပတ်သက်တဲ့နိုင်ငံတကာအသိမြင့်တင်ရေးနေ့ပါဒါပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတော့မြေမြုံမိုင်းနဲ့ပတ်သက်တဲ့သိပညာပေးမှုတွေအားနည်းနေသေးပဲလို့ဆော်လ်ဘတ်ကပြောဆိုပါရယ်ဒါအပြင်အခုလိုမြန်မာနိုင်ငံမှာမြေမြုံမိုင်းအန္တရာယ်ကင်းရှင်းဖို့ဆိုရင်တော့ပြည်ရင်းစစ်မီးငြိမ်းဖို့ကအရေးကြီးဆုံးပဲလို့ KHRG ရဲ့ကွင်စင်ညွှန်ကြားရေးမှူးဆော်လ်ဘတ်ကအခုလိုဆက်ပြောပါရယ
်အတိအကျတော့အခြေအတော့အခုလက်ရှိရဒီပြစ်ခတ်ရဆိုင်ရင်ပေါ့နော်ဒီတိုင်းရင်းသားလက်နက်ကနိုင်ငံတော်အစိုးရကမှလောကပြစ်ခတ်ရဆိုင်သွားပြီးဆိုလို့ရှိရတော့ဟိုမြေမြုံမိုင်းရှင်းလင်းရေးကိုစားလို့ရပြီအဲ့လိုမျိုးစားတဲ့ခါမှလည်း technical အပိုင်းနဲ့ပတ်သက်ပေါ့နော်ဒီနည်းပညာပေါ့နော်နည်းပညာနဲ့ရနေရနေအားလို့အဓိကလိုအပ်လာပြီပေါ့နော်ဒါပေမဲ့အခုလက်ရှိအချိန်မှာကျတော့မြေမြုံမိုင်းစပ်ပြီးတော့ရှင်းမယ်ဆိုလို့ရှိကျွန်တော်အသေးစားပြောနိုင်ပါတယ်သူများရှင်းပြလို့ဆက်ထပ်ဖော်မဲ့လူတွေကလည်းရှင်းရှင်းအောင်ပါပဲဆိုတော့လေတန်တရာလဲနေမှာပေါ့အဲ့လိုမျိုးလေ
ကချင်ပြည်နယ်မှာတော့မြေမြုံမိုင်းကြောင့်ထိခိုက်ဒေဆုံးမှုတွေရှိနေသေးဖြစ်ပြီးလူမှုကိုလည်းမြေမြုံမိုင်းနဲ့ပတ်သက်တဲ့အသိပေးမှုတွေကိုသာလှုပ်ဆောင်နိုင်သေးတယ်လို့မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်နေသေးကချင်လူမျိုးရေးအဖွဲ့ KIO ရဲ့လိုင်စာအခြေစိုက်ဒုက္ခသည်ရေးရာကော်မတီမှဦးတွဲပီစာကပြောပါတယ်ဒါပြင်နှစ်ဖက်တိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ IDP ဒုက္ခသည်တွေအနေနဲ့လည်းပြည်ရင်းစစ်ချုပ်ငိမ့်တဲ့တိုင်အောင်မြေမြုံမိုင်းကြောင့်အိမ်ပြန်ဖို့ရမလွယ်သေးဘူးလို့ဦးတွဲပီစာကအခုလိုပြောပါတယ်
။ကျွန်တော်တို့ IDP စစ်ပေးဒုက္ခသည်တွေကိုကျွန်တော်ညာပေးထားတာတော့အခုကုဒေသကုရဲကြီးဝါမှာစစ်ရဲ့အရလုံရှုံးမှုဖြစ်ရှင်းလို့မရတဲ့အတွက်အဲ့ကြောင့်မို့လုံရှုံးမှုမရှိဘူးဒါကြောင့်မို့ကိုဒေတာကိုကိုသဘောဆန္ဒနဲ့သွားလာထွက်ရတာမလုပ်ရဘူးပြဿနာဖြစ်နိုင်တယ်ဆိုမှကျွန်တော်တို့ကဒီလိုအကြံပြုထားတယ်လေအာကေရွေးညာဒီလက်မရေးထုတ်ပြီးဆိုပေမဲ့ဆက်ရှင်ကိုသဘောကိုဆန္ဒနဲ့ပြန်လို့တော့မရဘူးဒါသူတို့ကေရွေးညာသူတို့နှစ်ဖက်သဘောတူညီရှိရရှိပြီးဆိုတော့ဒီမိုင်းရှင်းတာကိုအရင်ကြီးမှကျွန်တော်တို့ပြည်သူလူထုကကျွန်တော်တို့ကခွင့်ပြုနိုင်တဲ့အခြေအနေလို့ရှိ
လောလောဆယ်မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနင်္ဂနွေလုံးအပြစ်ခတ်ရဲစဲနိုင်ရေးအတွက်စာချုပ်မူကြမ်းကိုရေးဆွဲနေကြတာပါမနေ့ပြန်ဧပြီလ5ရက်နဲ့6ရက်နေ့တွေမှာတော့နှစ်ဖက်ရေးဆွဲထားတဲ့မူကြမ်းတွေကိုမူကြမ်းတစ်ခုတည်းဖြစ်ပေါ်လာရေးဆက်လက်ဆွေးနွေးကြဖို့အတွက်ရန်ကုန်မှာတွေ့ဆုံကြဖို့ရှိပါတယ်ရှင်